ဟုတ်ကဲ့အခုလိုလူမျိုးတုံးတက်ပြတ်မှုဆိုင်ရာကဏ္ဍဦးကန့်ကွက်မှုကို NUG ဘက်ကပြန်ရုပ်လိုက်ရတာရဲ့အရေးပါမှုကိုကမ္ဘာဒီပါ Institute မူဝါဒလိလရဲ့အဖွဲ့ကဒါရိုက်တာဒေါက်တာခင်စောဝင်းက
ဒါသဘောဝါချရတယ်နော်ဒေါ်အောင်ဆန်းစုကြည်ကရှင်းရှင်းပြောရကြပါပြအောင်မဟုတ်တာလို့ခဲ့တာနော်အားရနေကိုကျွန်တော်တန်းပြီးတော့ပါလူမျိုးရရဆက်ပတ်လဲကုန်တာအခုတော့အစိုးရအကောင်းပဲပြောမှာပေါ့နော်ဒီ NUG ကလည်းကောင်းရင်းနဲ့စဉ်းစားပြီးတော့ကျေးဇူးကိုလုပ်လိုက်တာနော်မဟုတ်တဲ့ဟာကိုမမှန်တဲ့ဟာကိုမှန်တယ်မို့တင်လိုက်တာဆိုတော့ကျွန်တော်ဝန်ပါလေနော်ကြောင်းလဲပြရမယ်နော်ဒီလိုဝင်ဖြစ်ပေါ်မှာနော်ဒေါ်ဆုံးချွတ်လဲဘူးခံရရပဲစစ်ဘော်တွေရယ်ဘူးခံရရပဲဘလုံးမရှိဆက်ပါလို့မရဘူးအဖြေလည်းမပေါ်ဘူးအခုကပထမအချက်တော့ပထမအချက်ပေါ့ဗျာ
ဒါပြေမြန်မာရိုဂျာများအဖွဲ့ UK ဥက္ကဋ္ဌဦးထွန်းခင်ကလည
်းကျွန်တော်အနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကျွန်တော်တို့တနိုင်ငံလုံးကိုကိုယ်စားပြုတဲ့ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးကိုကိုယ်စားပြုတဲ့အစိုးရတရဲ့အနေနဲ့လူမျိုးတုံးတက်ချက်မှုနဲ့ပတ်သက်လို့ preliminary objection လို့ခေါ်တဲ့ကန့်ကွက်မှုကို ICJ ကဘာတရားရုံးမှာကန့်ကွက်မှုကိုရုံးသိမ်းတာဟာကျွန်တော်တို့နိုင်ငံအတွက်လက္ခဏာကောင်းတစ်ခုဖြစ်တယ်ကျွန်တော်ရိုဟင်ဂျာတွေအားလုံးကဒီလို NUG ရဲ့ရုပ်သိမ်းမှုအပေါ်မှာကျွန်တော်တို့ကြိုးဆိုတယ်ဒီမှာတခုတွေ့ရတာကတော့ NLD အစိုးရကရိုဟင်ဂျာလူမျိုးတုံးတတ်ဖြတ်မှုကိုညှိစံခဲ့တယ်လို့ NUG အနေနဲ့မညှိစံဘူး NLD လုပ်ခဲ့တယ်လို့မလုပ်ဘူးဒီဟာမှာကျွန်တော်တို့ပေါ်လွင်နေတာက NUG ဒီကျွန်တော်တို့နိုင်ငံရဲ့တရားမျှတမှုမှန်တိုင်းတွေအားလုံးပါနိုင်ငံတကာနဲ့ပူးပေါင်းသွားမယ်ဆိုတဲ့ဆိုရဟာကဒီမှာပေါ်ပေါ်လူတွေချင်းချင်းချင်းတွေ့ရတယ်အဲ့ဒီအတွက်ကျွန်တော်နိုင်ငံသူနိုင်ငံသားအားလုံးအတွက်အားရစရာပါအ
ဲ့ဒီတော့ဘာကြောင့်အခုချိန်မှာပြန်ရုပ်လိုက်တာဖြစ်နိုင်ပါလဲလို့မေးရမှာဦးထွန်းခင်ကဆက်ပြီ
းဘာကြောင့်ဖြစ်လာလဲဆိုတော့ကျွန်တော်တို့သိထားတဲ့လောက်ကပေါ့နော်ကျွန်တော်တို့နိုင်ငံမှာရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဖြစ်တော့ကနိုင်ငံသူနိုင်ငံသားအားလုံးကဒါတွေကိုလက်မခံခဲ့ဘူးမဖြစ်ဘူးလို့ထင်ခဲ့တယ်ရိုဟင်ဂျာတွေတုံးကဆိုရင်ဒီအင်္ဂလိပ်ဝါတွေအရွာတွေမိရှိုးတာကကိုဟာကိုမိရှိုးခဲ့တယ်လို့ပြောခဲ့မှုတဲ့လူတွေရှိတယ်။ဒါပေမဲ့အခုတန်ထလန်တို့စကိုင်းတိုင်းမှာရှင်းပြည်နေမှာခရီးလီပြင်းခရီးအရာပြည်နေမှာဖြစ်နေတာမှာကျွန်တော်နိုင်ငံသူနိုင်ငံသားအားလုံးရော NUG အစိုးရကအော်ပို့ပြီးသဘောပေါက်သွားတာကဒါတွေကစစ်တပ်ကလုပ်ခဲ့သည်ဆိုတဲ့ဟာကပေါ်ပေါ်တင်တင်တွေးရတယ်လူမျိုးတို့တတ်ချက်မှုတွေကအခုရိုဟင်ဂျာမကဘူးတခြားလူလေးစုခရင်နေအောင်ရှင်းတွေကိုလေလူမျိုးတို့တတ်ချက်မှုကစပြီးတော့ရေးဆဲရှိရှိလုံးနေပြီဆိုတာဂျင်းဂျင်းဆားဆားတွေးရတယ်ဒါတွေကိုအခုချိန်မှာအလုံးသဘောပေါက်ပြီလို့ကျွန်တော်ကတော့အဲ့လိုမျိုးယူဆပါတယ
်ဒီနေရာမှာအခုလိုရုပ်သိမ်းလိုက်မှုကြောင့် ICJ တရားစီရင်မှုမှာဆက်ဖြစ်လာနိုင်ခြေကိုမေးရမှာလဲဒေါက်တာခေစောဝင်းက
ပြောလို့ဆိုရှင်ဖွင့်တာမပြောရပါအားလုံးကကြောက်ပြောနေနေရပါနော်ဒီကနေ့ဘယ်ရောက်ပြီးမှဆိုးရွားတောင်တွေကဘယ်ကနေပြီးတော့ဘာပေါ်လာမလဲဆိုတော့ ICJ ကအစဆန်းနိုင်ငံတွေရယ်ဒီကစစ်ဆောင်ရဲ့ပတ်သက်လို့ညှောနေနေတာပဲဆိုတော့ဒီဟန်ကတော်ရင်ကိုအရေးပါမယ်ဒါကိုရဲရဲဝမ်းမမှန်ဆန်းကန်နဲ့ရေးဆိုင်ရမယ်နော်အရင်ကစစ်တပ်ကလည်းမှောက်ခဲ့တယ်ဒေါ်အောင်ဆန်းစုကြည်ကလည်းမှောက်ခဲ့တယ် out of court settlement ကိုလည်းပြောရနော်ဒီကျခုဆွဲတင်လာတဲ့တကံပြားနိုင်ငံကပုဂ္ဂိုလ်နဲ့မြန်မာပြည်ကအညီရက်ပုဂ္ဂိုလ်နဲ့တွေ့ဖို့လိုလိမ့်မယ်။ informally ပေါ့ဗျာ informally ပေါ့နော်။ပြီးပြီးတော့ကဲပုဂ္ဂိုလ်နဲ့ပြောချက်ပါ။ပြောင်းပြောလိုက်ပုဂ္ဂိုလ်နဲ့ပြောလိုက်အားလားအကောင်းဆုံးပဲ
။ဒီပေါ်ဦးထွန်းခင်ကလည်
းအခုလိုတန်းကွယ်မှုကြောင့်ခုံရုံးလုံးလန်းစီတွေမှာတော့တရားရုံးကကိုစားပြုမှုဆိုတဲ့ဟာတခုတော့ရှိတယ်။အဲ့ဒါကိုဘယ်သူကိုစားပြုမယ်ဆိုတာတော့တရားရုံးကစုံချက်မယ်။ကျွန်တော်တို့ခင်ကြတဲ့အနေနဲ့ကတော့ဒီကိစ္စမှာ NUG ကိုအာဏာသိမ်းစစ်ကောင်စီအစား NUG ကိုတက်စေခြင်းပါလေ။အဲတရားရင်မှန်တိုင်းမှာလည်း NUG ရဲ့ရုပ်သိမ်းမှုဟာပုံပြီးထိထိရောက်ရောက်အရေးပါမယ်လို့ကျွန်တော်ထင်ပါတယ်။နောက်ဒီလိုကြားနာမှုစစ်ဆေးမှုတွေမှာ NUG ရဲ့အခန့်ကဏ္ဍကလည်းတခုရှိနေလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။
တကယ်တော့ဒီ ICJ အမှုအတွက်စစ်ကောင်စီဘက်ကလည်းပြန်ခြေပဖို့ပြင်ဆင်ထားကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VO ကိုပြောထားခဲ့ပါတယ်ခင်ဗျ။